မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇူလိုင်လ17ရက်ပုဒ်ဟူနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်ကိုလိုင်းဒိုမီတာ1925တို့ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မအောင်လောပါအခုညနေခင်းအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်သွားမှာပ
ါကျွန်တော်အောင်လူပါဒီညနေနားဆင်မဲ့သတင်းတွေမှာတော့နေတိုးမာမိတ်ဖွဲ့ရဲ့နှစ်ပတ်လည်ထည်သည့်ဆွေးနွေးပွဲအစမှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကမာမိတ်ဖွဲ့ဝင်ဂျာမနီပေါ်လူသိရှင်ကြားအပြင်းထန်ဝေဖန်လိုက်ပါတယ်။ဒေါက်တာသင်းတောင်နှစ်ယောက်ကိုတရားစွဲဖို့တရားရုံးကဆုံးဖြတ်လိုက်တဲ့ပေါ်အလွန်မင်းစိုးရိမ်နေကြောင်းကုလသမဂ္ဂလူ့ခွင့်ရေးသူကိုယ်စားလှယ်ကပြောလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ
။ကောင်းပါပြီရှင်။ဒီကနေ့စပြီးတော့ကျင်းပတဲ့23ရာစုပင်လုံးတတရအကြိမ်ညီလာခံမှာဖက်ဒရယ်ပြည်ထောင်စုအတွက်အခြေခံအချက်ဖြစ်တဲ့ပြည်ထောင်စုကခွဲမထွက်ရေးမူကိုပိုင်ဆက်တမ်းခွင့်မူရင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြပါတယ်။
အချိန်ထဲမှာနိုင်ငံတကာနိုင်ငံသားများအတွက်လုံလုံလုံအကောင်းဆုံးဖြစ်တဲ့ငြိမ်းချမ်းသာရတဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကြီးတို့ဦးတည်ဖို့လို့ဖို့လို့လည်းဆိုတော့အားလုံးကနေပြီးတော့နှလုံးသားထားတည်ပါလေ
။နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ပြောသွားတာပါ။အပြည့်စုံကတော့နောက်ပိုင်းမှာကြားမှာပါ။ဒါပြင်အမေရိကန်အစိုးရကနေရာပြန်ပို့မဲ့မြန်မာနိုင်ငံသားတွေအရေးနဲ့ပတ်သက်ပြီးမြန်မာဖက်ကပူးပေါင်းဆောင်ရွက်မှုတွေကိုအမေရိကန်ဆရာမြန်မာတန်အမတ်ဦးအောင်လင်းကိုမေးမြန်းတင်ပြချက်နဲ့ကမ္ဘာ့ဘောင်အတူဥက္ကဋ္ဌကမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့စီးပွားရေးလှူဒါန်းပိုင်းကြသဟာသသာဖြစ်ရေးစတဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းတွေအတွက်ဆက်လက်ကူညီပေးသွားမယ်ဆိုတဲ့သတင်းတွေကိုကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးအသတင်းတွေကိုကောင်လင်းဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်။မြောက်တလန်တိတ်စာရုပ်ဖွင့်နေတိုးရဲ့ဘယ်ချင်းနိုင်ငံဘရက်ဆယ်မြို့ကနှစ်ပတ်လည်ထည်တည်ဆွေးနွေးပွဲအစမှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကမဟာမိတ်ဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ဂျာမနီနိုင်ငံပေါ်လူသိရှင်ကြားအပြင်းထန်ဝေဖန်လိုက်ပါတယ်။ဘော်တစ်ပင်လယ်ကိုဖြတ်ပြီးတံငွေပိုက်လိုင်းသွတ်တမ်းမဲ့အစီအစဉ်ကိုလက်ခံသဘောတူခဲ့တဲ့အတွက်ဂျာမနီနိုင်ငံကရုရှားရဲ့အချက်ကန်ခံရရဲဆိုပြီးဝေဖန်လိုက်တာပါ။နေတိုးတွင်းရေးမှူးချုပ်ယန်စတိုတန်ဘတ်နဲ့ဒီနေ့မနေ့စာစာပြင်မှာပဲရုရှားစွမ်းအင်ကုမ္ပဏီ Gazprom ကဂျာမနီပြည်နယ်ကိုဖျက်ပြီးတံငွေပိုက်လိုင်းဖောက်လုပ်မဲ့အစီအစဉ်ကိုလက်ခံခဲ့တဲ့ပေါ်သမ္မတထရန့်ဝေဖန်လိုက်တာလည်းဖြစ်ပါတယ်။ဂျာမနီနိုင်ငံကရုရှားကိုနှစ်စင်ဒေါ်လာတန်ပေါင်းထောင်ချီပေးနေရပြီးကိုသီထားမဲ့တိုင်းပြည်တစ်ခုကနေစွမ်းအင်ဝယ်ယူနေရတယ်ဆိုပြီးနေတိုးဖွဲ့ရဲ့ရည်တည်ချက်ပေါ်မှာလည်းသမ္မတထရန့်ကမေးခွန်းထုတ်ခဲ့တာပါ။ဂျာမနီနိုင်ငံကတိုက်ပွဲကကျောင်းမီးတွေဆက်ယုံနေနျူကလ িয়ার စွမ်းအင်တွေကိုစွန့်ပယ်ပြီးရုရှားစီကရေနံနဲ့တန်းဝယ်တွေကိုအလွန်ကျွံဝယ်ယူနေတယ်လို့လည်းသမ္မတထရန့်ကပြောခဲ့ပါတယ်။နောက်ပိုင်းမှာရောက်လာတဲ့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲကတော့ရုရှားထိန်းချုပ်ခဲ့ပြီးတချိန်လုံးကအရှိဂျာမနီမှာခလိဘွားကနေခဲ့ပြီးတဲ့အတွက်အခြေအနေကိုသူ့အနေနဲ့ကောင်းကောင်းသိရအကြောင်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းအခုနောက်ဆုံးရုရှားနဲ့စွမ်းအင်ကိစ္စသဘောတူညီခဲ့တာဟာ23ရာစုခေတ်ဂျာမနီနိုင်ငံကိုရုရှားကထိန်းချုပ်ရမရောက်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ဒေါ်လာ70ဘီလီယံကုန်ကျမဲ့ကမ်းလွန်တန်းဝယ်ပိုင်လိုင်းစီစဉ်ကိုထောက်ခံသူတွေကတော့ဥရောပရဲ့စွမ်းအင်ပူလုံရင်းနဲ့ကာဗွန်အခြေခံလောင်စာသုံးစွဲမှုတွေကိုရှော့ချရမှာအထောက်အကူဖြစ်စေလိမ့်မယ်လို့ယုံကြည်ထားကြတာပါ။ဒုတိယဘက်ကဘာစစ်နောက်ပိုင်းစစ်ပဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေမှာအရေးပါတဲ့နေတိုးမာမိတ်ဖွဲ့ရဲ့ကာဝေးရေးစီစဉ်တွေမှာကျန်ဖို့ဝင်နေရန်ပုံငွေပုံမှုထက်ဝင်ကြဖို့လဲသမ္မတထရန့်ကတောင်းဆိုခဲ့ပါတယ်။အမေရိကန်ကအမြောင်များထည့်နေရပေမဲ့ကျန်ဖို့ဝင်တွေကတော့ပေးတင်တဲ့လောက်မပေးဘူးဆိုမပေးတာတွေကစနစ်နဲ့ချီရှိနေပြီ။ဆက်စုနှစ်နဲ့ချီရှိနေတဲ့အကြောင်းလဲသမ္မတထရန့်ကပြောဆိုဝေဖန်ခဲ့ပါတယ်။
သမ္မတဒေါ်နယ်ထရန့်အစိုးရအနေနဲ့တရုတ်သွင်းကုန်ခွင်တွေအပေါ်နောက်ထပ်အမေရိကန်ဒေါ်လာ200ဘီလီယံဖို့အခွန်တိုးကောက်ဖို့အဆိုပြုလိုက်ပါတယ်။ဒါကြောင့်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးဒီနှစ်နိုင်ငံနှစ်ခုကြားကုန်သွယ်စစ်ပွဲပိုပြင်းထန်လာဖို့ရှိနေချိန်မှာအမေရိကန်ကုန်သွယ်ဝန်ကြီးရောဘတ်လိုက်တီဇာကဒီကုန်သွယ်ကုန်တိုးကောက်ဖို့ပြင်ထားတဲ့တရုတ်သွင်းကုန်စီးရင်အများကြီးကိုမနေ့နှောင်းပိုင်းကထုတ်ပြန်လိုက်ပါတယ်။ဒီအခွန်တိုးကောက်ဖို့ပြင်ထားတဲ့သွင်းကုန်စီးရင်ထဲမှာလက်ကင်အိတ်တွေနဲ့ခီးဆောင်တတာတွေနောက်ကားတာယာဓာတုပစ္စည်းတွေနဲ့ငားနဲ့ရေထွက်ပစ္စည်းတွေအထီတောင်ပါဝင်နေပါတယ်။အခုလိုဆိုပြတာကပြီးခဲ့တဲ့ရက်ပိုင်းအတွင်းကပဲတရုတ်ရဲ့ကုန်သွယ်ရေးမမျှမတလုပ်နေတာနဲ့ညာနာမှုပိုင်ခွင့်ခိုးယူချုပ်ဖောက်နေတာအတွက်ဆိုပြီးတရုတ်သွင်းကုန်ပစ္စည်း800ကျော်အပေါ်အမေရိကန်ဒေါ်လာ34ဘီလီယံဘူးရှိတဲ့သွင်းကုန်ခွန်25ရာခိုင်နှုန်းအထိတိုးချပြီးမှထပ်ဖြစ်လာတာပါ။အခုလိုအမေရိကန်ဘက်ကအရင်သွင်းကုန်ခွန်တိုးချခဲ့မှုပေါ်တရုတ်ဘက်ကလည်းညီမျှတဲ့သွင်းကုန်ခွန်တွေအမေရိကန်သွင်းကုန်တွေပေါ်ချက်ချင်းလက်တပြန်ချမှတ်ခဲ့ပါတယ်။အခုလိုတရုတ်ဘက်ကလက်တုံပြန်ခဲ့မှုပေါ်အမေရိကန်ကုန်သွယ်ဝန်ကြီးလိုက်တီဇာကလည်းတရုတ်အနေနဲ့အမေရိကန်ရဲ့တရားဝင်စိုးရိမ်မှုတွေကိုမဖြေရှင်းပေးဘဲအမေရိကန်သွင်းကုန်တွေပေါ်စလက်စားခြေလာတာဖြစ်တဲ့အခုလိုပြန်လုတာအတွက်အကြောင်းပြစရာမရှိဘူးလို့ညင်ညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့တရုတ်ဘက်ကလည်းအခုတစ်ခါအမေရိကန်ဘက်ကသွင်းကုန်ခွန်ထပ်တိုးဖို့လှုပ်လာတဲ့ပေါ်အော်တုံ့လောက်သွားမိတယ်တရုတ်ကျူးစီးပွားကာကွယ်ရေးအတွက်ဆက်လက်တုံ့ပြန်ရအောင်မယ်လို့တရုတ်ကုန်သွယ်ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျ
အ မေဂန်တရားရုံးချုပ်တရားသူရည်သေးဖြစ်သမားကဆွေးပြူထားတဲ့ဘရက်ကာဗနော့ကိုစက်တင်ဘာလနောက်မိုင်လောက်အတည်ပြုခံနိုင်တဲ့အလားအလာရှိတဲ့အကြောင်းထက်လက်တော်လူများစုခေါင်းဆောင်မစ်မကွန်နဲကပြောလိုက်ပါတယ်ဆွေးပြူတင်သွင်းခံထားတဲ့ကာဗနော့ကတော့လွတ်တော်မှာကြားနာမင်းမြန်ခံဖို့ရှိနေကြမှာပဲထောက်ခံမှုရရှိရေးမကွန်နဲပါဝင်ထက်လက်တော်မတ်တော်များနဲ့မနေ့တုန်းကတွေ့ဆုံခဲ့တာပါတရားရုံးချုပ်တရားသူရည်သေးဖြစ်လွတ်တော်ကအတည်ပြုရေးမှာတော့နိုင်ငံတော်ကသတိစားဖြတ်ချက်ခွင့်1983ခုနှစ်တရားရုံးချုပ်ရဲ့တမိုင်းဝင်စီရင်ချက်ကိုထောက်ခံသူထက်လက်တော်အမတ်နှစ်ယောက်ရဲ့သဘောထားအပေါ်မှာလည်းမူတည်နေပါတယ်ဒီထက်ကတူဦးဖြစ်တဲ့မင်းပြည်နယ်က Republican ကိုယ်စားလှယ် Susan Collins ကတော့အခြေခံဥပဒေပြဋ္ဌာန်းချက်နဲ့ညီရရှိထားတဲ့အခွင့်အရေးပေါ်အမေရိကန်ပြည်သူအများအပြားအားထားနေကြတယ်လို့တရားရုံးချုပ်ရဲ့စီရင်ထုံးကိုစန့်ကျင်တဲ့သဘောထားရှိသူဘယ်တရားသူညီမျိုးမဆိုသူ့အနေနဲ့ထောက်ခံမှာမဟုတ်တဲ့အကြောင်းပြောဆိုခဲ့တာပါဆိုပြခံထားတဲ့ကာဗာနော့ကဆိုရင်လေဒီစီရင်ထုံးကိုထောက်ခံမှုပြတ်တာမတွေ့ရတဲ့အတွက်ဒီကိစ္စကိုသူ့အနေနဲ့ဆွေးနွေးလူရောင်းလဲပြောဆိုထားပါတယ်ဒေါက်တာမှာ Republican Party ကလူများစုဖြစ်ထိတ်ချုပ်ထားရဆိုရင်လေတမဲလာအသာစီးရထားတဲ့အတွက်ပါတီကိုယ်စားလှယ်အလုံးရဲ့ထောက်ခံမှုရမှာသာအတည်ပြုနိုင်မယ့်အလားအလာတွေရှိပါတယ်ဒါပေမဲ့2016သမ္မတယူကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်အနိုင်ရထားတဲ့သမ္မတယူကြ Conservative Party ပြည်နယ်တွေကိုကိုစားပြုနေတဲ့အလဲအလက်သဘောထားရှိသူဒမိုကရက်တွေအနေနဲ့ယူကောက်ပွဲမှာပြန်အနိုင်ရဖို့ထောက်ခံခဲ့မယ်ဆိုရင်တော့ဒီပေကနေ့ကကောက်ွက်မဲ့သူရှိမယ်ဆိုရင်တော့မှာပဲအတည်ပြုနိုင်မယ်အလားအလာတွေလည်းရှိနေကြပါတယ
်အမေရိကန်နိုင်ငံအတွင်းကိုတရားမဝင်ဝင်ရောက်လာသူတွေတဲ့လူမမဲ့ကလေးငယ်တွေကိုမိဘတွေနဲ့ခွဲထားကြတာကိုဒီအင်ကာနေ့နောက်ဆုံးထားပြီးမိသားစုတွေနဲ့ပြန်လည်တွေ့ဆုံစေဖို့တရားရုံးရဲ့ဆုံးဖြတ်ချက်ပေါ်သမ္မတထရန့်အစိုးရဘက်ကလိုက်နာဖို့ပြတ်ကွက်ခဲ့ပါတယ်အင်ကာနေ့နောက်ပိုင်းအထိအသက်5နှစ်နဲ့5နှစ်ယောက်ကလေးငယ်85ဦးထဲက50ထဲမပိုးတဲ့ရေတွက်ကသာမိဘတွေစီကိုအမေရိကန်ဆိုရဘက်ကပြန်လည်လွှဲပြောင်းပေးနိုင်ခဲ့ပါသေးတယ်။အမေရိကန်ဆိုရဘက်ကတော့တချို့မိဘတွေကိုနေရပြန်ပို့လိုက်ပြီးဖြစ်တယ်လို့တချို့ကလည်းဖမ်းဆီးထိန်းသိမ်းထားတာကနေပြန်လွှတ်ပေးပြီးဖြစ်တာကြောင့်ကလေးငယ်တွေကိုမိဘအစ်စ်မှန်တွေစီပြန်ပို့ပေးနိုင်ဖို့တာဝန်ရှိသူတွေအနေနဲ့အချင်းယူစီစစ်ဖို့လိုမယ်လို့အစိုးရရှေ့နေတွေကကာကွယ်ပြောဆိုနေပါတယ်။ကွာတီမာလာနိုင်ငံကိုပြန်ပို့ခံရတဲ့မျိုးသမီးတူကတော့သူ့ကလေးနဲ့ခွဲလာတာနှစ်လရှိပြီမို့ကလေးကိုအမြဲဆုံးပြန်ပို့ပေးဖို့နဲ့ဒီလိုရဟာအမေရိကန်ကိုတရားမဝင်ဝင်ရောက်ဖို့ကြိုးစားတဲ့မိခင်တွေကိုအပြစ်ပေးရရောက်ပြီးနေပါပြီလို့ပြောခဲ့ပါတယ်။သမ္မတထရန့်ကတော့သူ့ရဲ့လိုရဟာအမေရိကန်နိုင်ငံကိုတရားမဝင်ဝင်ရောက်ဖို့ကြိုးစားသူတွေကိုတားဆီးဖို့သာဖြစ်တယ်လို့အင်ကာနေကကာကွယ်ပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံကိုတရားမဝင်ဝင်ရောက်လာသူအများစုဟာအမေရိကထက်အလဲပိုင်းကဖြစ်ပြီးဆင်းရဲမွဲတေမှုအလုတ်ကန်ရှားပါမှုအကြမ်းဖက်မှုတို့ကနေလွတ်မြောက်ဖို့အမေရိကန်နိုင်ငံကိုမက္ဆီကိုနယ်စပ်ကတဆင့်ဖျက်ချော်ဝင်ရောက်လာကြတာဖြစ်ပါတယ်ခင်ဗျာ။
ဒီအမေရိကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ရခိုင်ပြည်နယ်ကပြစ်ခတ်တွေနဲ့ပတ်သက်လို့သတင်းယူရင်ဖက်စီခံခဲ့ရတဲ့ရိုက်တာသတင်းဌာနကမြန်မာသတင်းသမားနှုတ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုတရားစွဲဆိုဖို့တရားရုံးကဆုံးဖြတ်လိုက်တဲ့ပေါ်အလွန်မင်းစိုးရင်တဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးထူးခုစေတွေကပြောဆိုလိုက်ကြပါတယ်။ဆွဆွဲချက်တွေအလုံးယူသိမ်းပြီးအမြန်ဆုံးပြန်လွတ်ပေးဖို့လဲမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးခုစေရန်ရည်တွေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အကာအကွယ်ပေးရင်းနဲ့မြင့်တင်ရေးဆိုင်ရာကုလသမဂ္ဂထူးခုစေဒေးဗစ်ကေရိုကဒီနေ့ပဲကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ကြတာပါ။ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုတော့အမြန်ဆုံး1024နှစ်ထိကြာခံရနိုင်တဲ့1923ခုနှစ်မြန်မာနိုင်ငံလေးဝက်ချက်အုပ်တွေနဲ့ရည်ရည်ဖို့ရန်ကုန်တိုင်းမြောက်ပိုင်းခရိုင်တရားရုံးကတင်းလာနေမှာပဲဆုံးဖြတ်ချက်ချခဲ့တာဖြစ်ပါတယ်။ဖန်စီကန်သတင်းတော့တရားပြပနဲ့ဆက်တော်ခွင့်မရကြတယ်လို့ကျမရေးအတွက်စိတ်ကူးစားခွင့်မရတာအရေးဖြစ်တာပါဝင်စိုးရတဲ့ခြေနေနဲ့ရင်ဆိုင်ရတဲ့ပုံမှာလဲစိတ်ပြက်မိတဲ့အကြောင်းကုလသမဂ္ဂထုတ်ပြန်တဲ့တွေကကြေညာချက်မှာပြောဆိုထားတာပါ။သတင်းမီဒီယာလွတ်လပ်ခွင့်နဲ့အများပြည်သူသတင်းတွေသိရှိခွင့်ရရှိရေးပေါ်မြန်မာအာဏာပိုင်တွေအနေနဲ့လေးစားလိုက်နာဖို့မီဒီယာလုပ်ငန်းတွေဘေးရန်ကြီးကင်းကင်းလုံးနေအောင်သတင်းသမားတွေကိုအကဝဲပေးဖို့လဲတောင်းဆိုခဲ့ကြပါတယ်။သတင်းသမားတွေပါဝင်တက်ကြွလို့ရှာသူတွေအေးအေးယူခံရလိမ့်ရှိရတဲ့မြန်မာနိုင်ငံလျှို့ချက် LB ကိုလည်းပြန်လည်တုံးတက်ပြီးနိုင်ငံတကာဥပဒေအရတာဝန်ရှိတဲ့အတိုင်းပြင်ဆင်ဖို့လဲတိုက်တွန်းခဲ့ကြတာပါ။ရတာသတင်းတောက်တွေပေါ်တရားစွဲဆိုဖို့တရားရုံးဆုံးဖြတ်ချက်ပေါ်မှာတော့ကုလသမဂ္ဂတွင်ရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေးလီတို့ကလည်းအစိုးရမှဝေဖန်ထားတယ်လို့သတင်းသမားတွေကိုပြန်လွှတ်ပေးဖို့လဲတောင်းဆိုထားကြပါတယ်။
ထိုင်းနိုင်ငံရောက်မြန်မာလူထုတွေပေါ်သူတို့တိုင်ကြားဆဆွဲခဲ့တဲ့ကုမ္ပဏီကအသေးဖြတ်မှုနဲ့ပြန်တရားဆွဲခဲ့တာကိုဘန်ကောက်မြို့တရားခွင်ရုံးတစ်ခုကအပြစ်မရှိကြောင်းဆုံးဖြတ်ပေးလိုက်ပါတယ်အခုလိုခွင့်ရကဆုံးဖြတ်ပေးလိုက်တာကထမ်းရောက်မြန်မာရွှေပြောင်းလူသမားအခွင့်အရေးအတွက်ရှာရှာပါပါထူးခြားတဲ့တရားရေးဆိုင်ရာအောင်မြင်မှုကြီးပါဒီထိုင်းခွင့်ရတရားသူကြီးတူကမြန်မာလူသမားတွေအနေနဲ့မတရားလွတ်ခွင့်ရမှုတွေအတွက်ထိုင်းလူခွင့်ရကော်မရှင်ကိုတိုင်ကြားခဲ့တာမှာမှားရင်းဆဆွဲတာမပါဘူးရေရိုးသားသားတိုင်ကြားခဲ့တာသာဖြစ်တယ်သူတို့မှာအပြစ်မရှိပါဘူးလို့ဒီနေ့ကြေညာလိုက်ပါတယ်ထမ်းရောက်မြန်မာလူသမား14ဦးအနေနဲ့သူတို့လွတ်ခဲ့တဲ့ထိုင်းကြံမှုချန်လုပ်ငန်းထဲမှာမတရားလွတ်ခိုင်းစီခံခဲ့ရတယ်လို့2016ခုနှစ်တုန်းကထိုင်းမျိုးသားလူခွင့်ကော်မရှင်ကိုတိုင်ကြားခဲ့ပြီးပြီးခဲ့တဲ့အောက်တိုဘာလတုန်းကဒီထမကာဆက်ကြံမွေးလုပ်ငန်းကုမ္ပဏီကအသေးဖြတ်မှုနဲ့ပြန်တရားဆွဲခဲ့တာပါဒီမြန်မာလူထုတွေရဲ့တိုင်ကြားဆွဆဲမှုတွေမှာမတရားဖိအားပေးအချိန်ပိုခိုင်းစီတာတွေအ ਨੇ စုံလူခထက်ရှော့ပေးတာတွေသူတို့နိုင်ငံကူလက်မှတ်တွေကိုသိမ်းဆီးထားတာတွေနဲ့လွတ်လွတ်လပ်လပ်သွားလာခွင့်မရတာတွေပါဝင်ပါတယ်အခုလိုလူထုမအခွင့်ရတောင်းဆိုတာကိုလုံလန်းရှင်ဘက်ကပြန်တရားဆွဲခဲ့တဲ့အပေါ်ထိုင်းလူထုမအခွင့်ရလှူရှားသူတွေနဲ့ရှင့်နေတွေဘက်ကလည်းမြန်မာလူထုတွေအခွင့်အရေးအတွက်ကာကွယ်ပေးဖို့ဝိုင်းဝန်းလှုပ်ရှားမှုတွေတိုးလှုပ်ပေးခဲ့ကြပါတယ်။အခုလိုခုံရုံဆုံးဖြတ်ချက်ပေါ်မြန်မာလူထုတွေဘက်ကရှင်းနေလိုက်ပေးခဲ့တဲ့ထိုင်းရှင်းနေနခေါန်ချမ်ပူဆက်ကတကယ်ကောင်းတဲ့ဆုံးဖြတ်ချက်ဖြစ်တဲ့မြန်မာလူထုတွေအနေနဲ့အလို့ရှင်တွေကမတရားလုပ်နေတာတွေကိုထုတ်ပြောဖို့ကြောက်နေစရာမလိုတော့ဘူးလို့ပြောခဲ့ပါတယ်ခင်
။ထိုင်းနိုင်ငံကလိုင်ကွေးမှာပြိမိနေခဲ့ရတာပြန်လည်လွမြောက်လာတဲ့လူငယ်ဘလုံးအသင်းဝင်တွေကကိုလူကြီးရောချနေပေမဲ့ရေဝီကချမ်းမအေးချင်းနေကောင်းမွန်နေတဲ့အကြောင်းအစိုးရတောင်းရင်ရှိသူတယောက်ကပြောလိုက်ပါတယ်။ဆက်ရှိရကျပြိမိနေချိန်မှာဘလုံးအသင်းဝင်လူငယ်7ယောက်နဲ့နီးပြားလို့ကကိုရဲကစိတ်ချလာတဲ့ရေကိုတောက်ခဲ့ကြပြီးဂရုတစိုက်နေထိုင်စားတောက်ခဲ့ကြတဲ့အကြောင်းလဲထိုင်းချမ်းမအေးအရာရှိထုံချိုင်းလော်ဝီခိုင်ရတနာပုံကချမ်းရိုင်ခဲစေယုံကသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုခဲ့တာပါ။
အာဖဂန်နစ္စတန်နိုင်ငံရှေ့ပိုင်းမှာစစ်သွေးကြွားလိုတနေရရှိထားသူတွေကအစိုးရစာအုပ်တစ်ခုကိုတိုက်ခိုက်ခဲ့ရမှာအနည်းဆုံးလူ10ဦးသေဆုံးခဲ့ရပါတယ်။အာဖဂန်ရှေ့ပိုင်းနဂါဟာပြည်နယ်မြို့တော်ဂျလာလာဘတ်ကပညာရေးဆိုင်ရာစာအုပ်တက်ကိုအခုလိုတိုက်ခိုက်ခဲ့ရမှာနောက်ထပ်လူ10ဦးလည်းဒဏ်ရာရခဲ့တယ်လို့အာဖဂန်အစိုးရအရာရှိတွေကဆိုပါတယ်။အာဖဂန်လူကြိုးရေးတပ်ဖွဲ့တွေအနေနဲ့ဒီတိုက်ခိုက်သမားတွေပေါ်အသာစီးကြအောင်အကြာကြီးပြတ်တိုက်ခဲ့ရပါတယ်ခင်ဗျာ
။ဟုတ်ဒုနေ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့တွေကိုကိုအောင်လင်းဦးနဲ့ကိုဝင်းမင်းတို့ကပြောပြခဲ့ကြတာပါ။ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုဆက်လက်ပြီးတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်တော့ပါမယ်။ဒီကနေ့စတင်ကျင်းပတဲ့23ရာစုပင်လုံးတတိယအကြိမ်ညီလာခံမှာတော့မြန်မာစစ်တပ်နဲ့တိုင်းရင်းသားတွေကြားညှိနှိုင်းမရဖြစ်နေတဲ့ခွဲမထွက်ရေးမှုနဲ့ပတ်သက်လို့သက်ဆိုင်ရာခေါင်းဆောင်တွေကသူတို့ရဲ့ရည်တည်ချက်တွေကိုအဖွင့်အမင်းခွန်းတမပြောခဲ့ကြပါတယ်။ Federal ပြည်ထောင်စုအတွက်အခြေခံအချက်ဖြစ်တဲ့ပြည်ထောင်စုကခွဲမထွက်ရေးမှုကိုယ်ပိုင်ပြဋ္ဌာန်းခွင့်မှုတွေကိုကြေလည်အောင်ညှိနှိုင်းဖို့အရေးကြီးတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောခဲ့ပေမဲ့တပ်မတော်ကောက်ွယ်ရေးဦးစီးချုပ်ကတော့ငင်းကြမ်းရေးဖိတ်ခေါ်ချက်တမှာခွဲထွက်ရေးကိစ္စမပြောဖို့ပါပီးတာဖြစ်တယ်လို့ခက်ပြပြပြောသွားပါတယ်။နေပြည်တော်မှာပြုလုပ်တဲ့ငင်းကြမ်းရေးညီလာခံမှာတက်ရောက်တင်ယူနေတဲ့ VOA သတင်းထောက်ကိုမိုးစောကတင်ပေးပို့ထားပါတယ်။
ဟုတ်ကဲ့ဒီနေ့ကြော်ကြာရန်နာနေခဲ့တဲ့ပြည်ထောင်စုငင်းချမ်းရေးညီလာခံ23ရာစုပင်လုံတတိယအစည်းအဝေးကိုမြန်မာ Convention Center MICC 2မှာဒီကနေ့မနေ့ကစတင်ကျင်းပခဲ့တာပါညီလာခံအဖွဲ့မိန်ခွန်းကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကပြောကြားရမှာလက်ရှိညီလာခံမှာထည့်သွင်းမဆွေးနွေးဖြစ်တဲ့ Federal အခြေခံမူကိစ္စတွေကိုအခုလိုပြောကြားခဲ့ပါတဲ့
ဒါကြောင့် Federal ကိုအကောင့်ဖက်ပေါ်ရမှာအဓိကကြတဲ့အခြေခံသဘောတရားတွေဖြစ်တဲ့ပြည်ထောင်စုမှာဖွဲ့မထွက်ရေးမှုကိုယ်ပိုင်ပြဋ္ဌာန်းခွင့်ညီညာနဲ့ပတ်သက်တဲ့အမြင်တွေပြည်ဖို့ကအင်မတန်အရေးကြီးတယ်လို့အင်မတန်ငြင်းငြဲတယ်မွေးတဲ့ကိစ္စဖြစ်ပါတယ်။ဒီခုအစည်းအဝေးမှာဒီကိစ္စတွေဆွေးနွေးရင်းအပြည့်အစုံထဲမှာမပါဝင်တဲ့ဒီကိစ္စတွေရဲ့ကြီးမားတဲ့အရေးပေါ်မှုကိုကျမတို့အားလုံးသိရှိနေကြမယ်ဆိုတာရုံမှတန်ကြာဖြစ်ကြမှာပါဘူး။
ဆက်လက်ပြီးတော့လေ2020မတိုင်ခင်ကျင်းပမဲ့ညီလာခံတွေမှာဒီမိုကရေစီနဲ့ဖက်ဒရယ်အခြေခံမှုတွေကိုအပြီးအပြတ်ချမှတ်မှာဖြစ်ကြောင်းထည့်သွင်းပြောကြားပါတယ်
။ဒီမှာတို့ဆွေးနွေးအနေနဲ့ပြည်ပလုံးညီလာခံစီဝေးတစ်ချိန်ကျင်းပဖြစ်လာတယ်။ညီလာခံမကျင်းပနိုင်သေးတဲ့ကာလတွေမှာလည်း NCA လက်မှတ်ရေးထိုးပြီးအဖွဲ့များအပြင်မထိုးရသေးတဲ့အဖွဲ့တွေနဲ့လည်းအလို့သဘောဆွေးနွေးပွဲတွေပုံမှန်လိုလိုပဲရှိနေခဲ့ပါတယ်။လက်ရှိ2018ခုနှစ်အတွင်းမှာနောက်ထပ်ညီလာခံတစ်ကြိမ်၊လာမယ့်2019ခုနှစ်အတွင်းမှာနောက်ထပ်ညီလာခံတစ်ကြိမ်၊2020ပြည့်နှစ်မတိုင်မီနောက်ထပ်ညီလာခံအလုံးပေါင်း3ကြိမ်ကျင်းပနိုင်ဖို့ဒီညီလာခံ3ကြိမ်ကအရေးကြီးညီလာခံစီဝေး3ကြိမ်ရောက်မှာအရေးကြီးတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ဆိုင်ရာ
ကျွန်တော်ကကွေဦးစီးချုပ်ဘိုးချုပ်မူကြီးမင်းအောင်လိုင်ကလည်းခွဲထွက်ရေးကိစ္စနဲ့ပတ်သက်ပြီးသူရဲ့နှုတ်ဆက်အမှားစကားမှာအခုလိုထည့်သွင်းပြောဆိုပါတယ်ရပ်ပတ်တူတူဟောဘုရားဆင်းရဲဒီမှာဒီနေ့မှာဒီမင်းတော်ကျွန်တော်ဆက်တင်တယ်ဒါကြတဲ့ကကွေဒီအားလုံးကိုမြင်းနေစီလူကိုဖြစ်ပေါ်ပြတယ်ဒီလိုဖြစ်ပေါ်တဲ့ဖြစ်ပေါ်တဲ့မှာနိုင်ငံတော်ဒီဘုရားကိုရည်သွေးဖို့ကိုသင်
ဆက်လက်ပြီးငင်းချဲရေးလုပ်ငန်းစဉ်တွေစံကြနေမယ်ဆိုရင်ဘေးပျောကားတွေဝင်ရောက်ဆွတ်ဖက်မှုတွေကျူးကန့်ချေလဲတာတွေရှိလာပြီးရရှိထားတဲ့ယုံကြည်မှုတွေခက်ခဲခက်ခဲရယူထားတဲ့သဘောတူညီချက်တွေအားနည်းသွားနိုင်ကြောင်းပြောဆိုခဲ့သလိုနှစ်ထောင်နှစ်ဆယ်မှာငင်းချဲရေးလုပ်ငန်းစဉ်တွေပြည့်ပြည့်စုံလို့ကြောင်းလဲတိုက်တွန်းခဲ့ပါတယ် ကျင်းရည်လုံခြုံရေးတိကျစေရေးဆောင်ရွက်ပြီးပါလို့အလေးထားတိုက်တွန်းပြောကြပါလိမ့်မယ်။ကျင်းမျိုးသားစည်းရုံး KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေဖို့ကတော့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA ပါအချက်တွေကိုအကောင်အထည်ဖော်ဖို့စာချုပ်ပါရီမန်းချက်ဖြစ်တဲ့ရေရှည်တည်တဲ့ငင်းချင်းရေးရရှိဖို့အတွက်ပင်လုံစိတ်တတ်တဲ့အညီဒီမိုကရေစီရေးအမျိုးသားတန်းသူရေးကိုပိုင်ပ ဒီနေ့ကတော့လက်ရှိရခိုင်ပြည်နယ်အရေးပေါ်အလေးထားထည့်သွင်းပြောကြားခဲ့ပါတယ်။ဒီညီလာခံကိုနိုင်ငံတော်သမ္မတအပါအဝင်အစိုးရလွှတ်တော်တက်မတော်နိုင်ငံရေးပါတီတွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတိုင်းရင်းသားကိုယ်စားလှယ်တွေနဲ့လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေလေးလာသူတွေအပြင်နိုင်ငံတကာတန်တမာတွေလည်းပါဝင်တယောက်ခဲ့ပါတယ်။
ညီလာခံဖွံ့ဖွဲ့ကိုတနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ်NCA ကိုလက်မှတ်မီးထိုးသေးတဲ့တရုတ်မြန်မာနယ်စပ်ဒေသကတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့လည်းပါဝင်တယောက်ခဲ့ပါတယ်။ဒေါ်ရခင်များရှင်မြန်မာလူလည်ရေးအတွက်ကြိုးပမ်းရင်ကြဆုံးခဲ့ကြတဲ့ခေါင်းဆောင်တွေကိုဂုံပြုမဲ့အာဇာနည်နေ့အခမ်းအနားတွင် နိုင်ငံနဲ့ဆင်းပါဖို့ရှိနေချိန်ပါပဲ။ဘိုးချိုးအစံအထိမ်းနဲ့စိုက်ထူမဲ့အစီအစဉ်တွေအပေါ်ကန့်ကွက်မှုတွေနဲ့လည်းမကြသေးခင်ကပဲကြုံနေရပါတယ်။အထူးသဖြင့်တိုင်းသားဒေသတွေမှာဘိုးချိုးရုတ်တုစိုက်ထူမဲ့အစီအစဉ်တွေကိုကန့်ကွက်နေတာဘာကြောင့်များပါလဲ။ဂုံပြူတင်တဲ့လူကိုဂုံပြူတဲ့အခါအငင်းပွားစရာမဖြစ်အောင်ဘယ်လိုလုပ်သင့်ပါသလဲစူရာတွေကိုဖီယိုအိမြန်မာပိုင်းရဲ့စနီးနေ့ညတ ပါဝင်ဆွေးနွေးပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ဖုန်းနံပါတ်
အမေရိကန်အစိုးရကဌာနေပြန်ပို့မှုမြန်မာနိုင်ငံသားတွေအရေးနဲ့ပတ်သက်ပြီးမြန်မာဖက်ကပူးပေါင်းဆောင်ရွက်မှုတွေကိုအမေရိကန်နိုင်ငံဆိုင်ရာမြန်မာသံအမတ်ကြီးဦးအောင်လင်းကိုမတ်တင်ကြီးထိုက်ကဆက်သွယ်မေးမြန်းလာမှတူကအခုလိုစပြောပါရစေ။အမေရိကန်နိုင်ငံကိုကြောက်ရွံ့နေတဲ့တကြိမ်ကမြန်မာနိုင်ငံသားတွေနဲ့အနေပြီးတော့ပြည်ထောင်ကြခံတဲ့လူတွေကိုပြန်ပို့ဖို့အစီအစဉ်ထဲမှာကျွန်တော်တို့အ နိုင်ငံသားတွေဆိုလို့ရှိရင်လည်းမြန်မာပြည်ကနေပြီးတော့သူတို့ကနေပြီးတော့မြန်မာပြည်မှာမနေချင်ပါဘူးလို့ပြောရတဲ့လူတွေကနေပြီးတော့ထွက်ခွာသွားတာဖြစ်ပါလေထွက်ခွာသွားတဲ့လူတွေအနေနဲ့အမှန်ဆိုလို့ရှိရင်သူတို့ကနေပြီးတော့နိုင်ငံသားဖြစ်ကနေပြီးတော့လူလျောက်ပြစ်တယ်သွားပါတယ်ဒါပေမဲ့အခုနိုင်ငံတော်ရဲ့အစိုးရဆိုလို့ရှိရင်တစ်ချိန်တော့မြန်မာနိုင်ငံသားတွေဖြစ်ပြီးတော့ဘလို့အကြောင်းမျိုးမျိုးနဲ့ထွက်ခွာထွက်ခွာသွားပြီးဖြစ်စေသဘောထားကြီးစွာနဲ့သူတို့ကိုမြန်မာပြည်မှာမွေးတာမြန်မာပြည်မှာနေထိုင်ခဲ့တဲ့လူဖြစ်မယ်ဆိုလို့ရှိရင်လက်ခံပါမယ်လို့ပြောပြီးတော့တုံ့နေတဲ့အစီအစဉ်ဖြစ်ပါတယ်အမေရိကန်ဆိုရအနေပြီးတော့အခုမြန်မာပြည်ကိုသူတို့ကနေပြီးတော့အာတတ်မှတ်ပြီးတော့အရေးယူရဲဆိုပေမဲ့လည်းသူတို့ပြောတဲ့အာမြန်မာနိုင်ငံသားဟောင်းနေဆိုတဲ့လူတွေအားလုံးမိဘကိုကျွန်တော်တို့အနေနဲ့လက်ခံထားပြီးဖြစ်ပါတယ်မြန်မာနိုင်ငံအောင်လည်းပြန်ပြီးတော့ပို့နေပြီးတာဖြစ်ပါတယ်အားလုံးမိဘလို့ပြောတဲ့နေရာမှာလည်းတချို့ဟာတွေကတော့သူတို့ကနေပြီးတော့အမေရိကန်ဆိုရနဲ့ပေးတဲ့စီးရင်ထဲမှာမလုံအချက်လည်းမပြည့်စုံလို့ကျွန်တော်တို့အနေနဲ့ဆက်လက်မလုပ်နိုင်တာပဲရှိပါသေးတယ်
အဲ့တော့သူတို့တန်းမှာတော့ဒါနှောက်နေတာနိုင်ငံကူးဖို့စာဒိုကူမန့်ထုတ်မပေးတာဆိုပြီးတော့နှစ်ချက်ထောက်ပြထားပါလေရှင်အဲ့တော့ဟိုအရေးအတွက်ဘယ်လောက်လောက်ကြံလို့ပါလဲဟိုတတ်မှတ်ကြည့်ရှင
်အရေးအတွက်သူတို့ကနေပြီးတော့ပေးရတယ်အခုလောလောဆယ်မှာဆိုလို့ရှိရင်သူတို့ကပေးရတယ်မှာ30တယောက်ရှိပါတယ်30တယောက်တည်းမှာဆိုလို့ရှိရင်အယောက်30ပဲတော့ကျွန်တော်တို့ကနေပြီးတော့ကြီးသွားတယ်မှာထုတ်ပေးပြီးဖြစ်ပါတယ်အဲ့ကြံတဲ့တယောက်ဆိုတာကလည်းသူတို့ကနာမည်ပေးရတာပဲရှိပါသေးတယ်ကျွန်တော်တို့အချက်လက်တွေပါလေနဲ့ပတ်သက်ပြီးပြည်ပစုံလို့ကျွန်တော်တို့ပေးထားတာမရှိသေးပါဘူ
းတယောက်ထဲနဲ့သူတို့ကဒီလိုလုပ်တယ်ဆိုတဲ့သဘောပေါ့နော်တန်မကြီ
းအဲ့ဒါကတော့သူတို့ဟိုအဲ့ဒီဝန်ကြီးဌာနကိုမေးကြည့်လိုက်မယ်ဆိုလို့ရှိရင်ပို့ပြီးတော့သိပါလိမ့်မယ
်
ကျွန်တော်တို့မှာရှိတဲ့အချက်လက်ကတော့သူတို့ပေးတဲ့စီးရင်တွေထဲမှာဟိုကအခုလောလောဆယ်အကုန်လုံးမိဘကိုကျွန်တော်တို့ပေးထားပြန်ပြီးတော့ခီးသွားလည်းမှထုတ်ပေးသားပြီးဖြစ်ပါတယ်
အဲ့တော့ဒီလူတွေတဲကဗမာပြည်ကိုပြန်ရောက်သွားတဲ့လူတွေရောရှိပါပြီလားရှင်တမတ်ကြီ
း။ဟောကျွန်တော်ပြောရပြီးပါပြီ။အခုခီးတော်လက်မှတ်တွေအကုန်လုံးထုတ်ပေးပြီဆိုကြတဲ့ကအဲ့ဒီလူတွေအများစုကဆိုလို့ရှိရင်ပြန်ရောက်ပြီသားဖြစ်ပါတယ်။ကျန်တဲ့လူကတော့သူတို့အနေနဲ့ပြုတ်ဖို့ပို့ဖို့ကျန်တဲ့လူတွေသာဖြစ်ပါတယ
်။တမတ်ကြီးတို့အနေနဲ့ရောဘလို့တုံ့ပြန်သွားမလဲရှင်ဒီကိစ္စကို
။အမေရိကန်ဆိုရနဲ့ကျွန်တော်တို့ကလည်းသူတို့နဲ့ဆက်လက်ပြီးတော့ကျွန်တော်တို့ပူးပေါင်းဆောင်ရွက်နေပါတယ်။ပူပေါင်းဆောင်ရွက်နေတဲ့နေရာမှာဒီလူတွေကသူတို့မြန်မာပြည်ကိုမပြန်ခြင်းတဲ့လူတွေပဲအများစုဖြစ်ပါတယ်သူတို့မပြန်ခြင်းတဲ့လူတွေကိုတော့ကျွန်တော်တို့ကနေပြီးတော့မြန်မာနိုင်ငံသားဖြစ်ခဲ့တယ်မြန်မာပြည်မှာတစ်ချိန်တော့နေခဲ့တယ်မြန်မာပြည်မှာမွေးဖွားခဲ့တဲ့လူဖြစ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကနေပြီးတော့ရှင်ရင်းစဲဥပဒေကိုတော့ကျွန်တော်တို့ကနေပြီးတော့ပြုပြင်ပြီးတော့သူတို့ကိုပြန်ပြီးတော့လက်ခံဖို့လုပ်နေတဲ့စီရင်ဖြစ်ပါတယ်
။တမတ်ကြီးကျေးဇူးအထူးတင်ပါတယ်ရှင်။အမေရိကန်ရဲ့ပြည်နယ်တန်းခံရတဲ့မြန်မာနိုင်ငံသားတွေထက်ကပထမအတုပ်ကိုမြန်မာနိုင်ငံဘက်ကပြန်လည်လက်ခံထားပြီးဖြစ်ပြီးဒုတိယအတုပ်ကိုစီစဉ်နေဆဲဖြစ်ကြောင်းလည်းနိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူက VOA ကိုပြောဆိုပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကမ္ဘာပံတူဥက္ကဋ္ဌရဲ့မြန်မာခီးစဉ်အကြောင်းတင်ပြပါရစေ။မြန်မာနိုင်ငံကို3ရက်ကြာခီးစဉ်လာရောက်ခဲ့တဲ့အရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာကမ္ဘာပံတူဥက္ကဋ္ဌဗစ်တိုးရီးယားခွာခွာကမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးစီးပွားရေးနဲ့လူအသိုင်းအဝိုင်းကြားတဟဆာသဖြစ်ရေးစတဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေအတွက်ဆက်လက်အကူအညီပေးသွားမယ်လို့ကတိပြုပြောဆိုလိုက်ပါတယ်။အပြည့်အစုံကိုတော့ကိုကောင်းဆန်ဟင်းကပြောပြထားပါတယ်ရှင်။
မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးစီးပွားရေးလူအတိုင်းဝန်ကြတာဆရာဖြစ်ဆက်လက်ပြင်ပြောင်းလဲလုပ်ငန်းစဉ်တွေကိုဆက်လက်အကူအညီပေးသွားဖို့အတွက်ကမ္ဘာပိုင်ရဲ့အရှေ့အာရှနဲ့ပစိဖိတ်ဒေသဒုတိယဥက္ကဋ္ဌဗစ်တိုးရီးယားကွာကွာကနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်တောင်းဆုံးကြီးနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ကမ္ဘာပိုင်ရဲ့မြန်မာနိုင်ငံဆိုင်ရာပြည်ထောင်စုတာဝန်ခံဦးကျော်စိုးနှင်းကပြောပါရစေ
။ဆက်ဆက်ပြီးတော့မှဒီကမ္ဘာပိုင်ကပေးတဲ့ခွန်ကြိုးရေးကူညီပေးတဲ့အခါမှာဒီတတိယအာရှဒီနိုင်ငံတော်သူကလည်းနိုင်ငံရေးကိုသူဦးစားပေးဆောင်ရွက်နေတဲ့ကာလချုပ်တာကြောင့်ဒီနိုင်ငံရေးနဲ့ပတ်သက်တဲ့ကွန်မြူနီကူညီပေးသွားဖို့နောက်တစ်ခုကဒီတိုင်းနာဒေတာတွေမှာဒီအထူးသဖြင့်ပြည်ပခ ချက်ပွားမှုကိုခံစားရတဲ့ဒေသတွေမှာဒီစီးပွားရေးခွင့်လန်းတွေပေါ်ဆောင်နိုင်ဖို့အလုပ်ကိုင်ခွင့်လန်းတွေရနိုင်ဖို့နောက်သူတို့ဒီပညာရေးကျန်းမာရေးနောက်ဒီအခြေခံကြတဲ့ဒီလမ်းတရားဆိုတဲ့ဒီရုပ်ပိုင်းဆိုင်ရာလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မယ့်ဒီစီမံကိန်းတွေကိုဦးစားပေးဆောင်ရွက်သွားဖို့ဆိုပြီးတော့အဓိကဆွေးနွေးခဲ့တာဖြစ်ပါတယ်
ကမ္ဘာ့အနေနဲ့ရခိုင်ပြည်နယ်ပါဝင်ပြည်ပကဖြစ်ပွားမှုရဲ့အကျိုးဆက်ကိုခံစားနေရတဲ့ဒေသတွေမှာစီးပွားရေးအခွင့်အလမ်းကောင်းတွေပေါ်ဆောင်နိုင်ဖို့လူမှုအတိုင်းဝန်ကြားတာဆရာဖြစ်နိုင်ရင်ဆက်လက်ကူညီသွားမယ်လို့လည်းကမ္ဘာ့ဗန်ဒူဥက္ကဋ္ဌကပြောပါတယ်ဆက်လက်ပြီးရခိုင်ပြည်နယ်အတွင်းပြည်နယ်ထူထောင်ရေးလုပ်ငန်းစဉ်တွေအတွက်အမေရိကန်ဒေါ်လာတန်100ပံ့ပိုးသွားမယ်လို့လည်းဥကြိုဆိုလင်းကပြောပါတယ
်နောက်တစ်ခုကတော့ကျွန်တော်ရခိုင်နဲ့ပတ်သက်လို့လိုအပ်တဲ့ကူညီပေးတဲ့နေရာမှာလည်းအမေရိကန်ဒေါ်လာတန်100ရထားပါတယ်ဆိုတော့ဒီမှာလည်းဒီတိုင်းမှာကနားပြောခဲ့တယ်လို့ပဲဒီကိုဖီအန်နန်ရဲ့ကော်မရှင်ကြံကြည့်ချက်ကိုကောင်းတဲ့ဘောမှာဖြစ်သေးဒီဒီကနေ့စီယာ UNDP ရိုးနဲ့လက်မှတ်ထိုးထားတဲ့ MOU အရာဆောင်ရွက်ရတဲ့ဒီလုပ်ငန်းတွေကောင်းတဲ့ပေါ်တဲ့အခါမှာဖြစ်သေးပါတော့လိုအပ်တဲ့နေရာမှာဟိုတောင်းနိုင်ဖို့တဲ့ဒီဘဏ္ဍာရေးကူညီအမေရိကန်ဒေါ်လာတန်100နဲ့ပြီးသွားဖို့ဆိုပြီးတော့မှကျွန်တော်တို့ဒီမှာစူးမိခဲ့တာဖြစ်ပါတယ်
ကမ္ဘာ့ပြည်ဟာမြန်မာနိုင်ငံအတွက်အရေးပါတဲ့ဖွံ့ဖြိုးရေးမိဖက်အဖွဲ့အစည်းတစ်ခုဖြစ်ပြီးယနေ့အချိန်အထိအစိုးရနဲ့ပုဂ္ဂလိကကဏ္ဍအသီးသီးမှကန်ဒေါ်လာ 3.3 ဘီလီယံနဲ့ညီမျှတဲ့ဖွံ့ဖြိုးရေးအကူအညီတွေပေးအပ်ထားတာပါအခြေခံကျန်းမာရေးဝန်ဆောင်မှုတွေမြင့်တင်နိုင်ရေးပညာရေးလဲစစ်တအားတိုးတက်မှုရရှိရေးတယ်လီဖုန်းဆက်သွယ်ရေးစိုက်ပျိုးရေးနဲ့ပုဂ္ဂလိကစီးပွားရေးကဏ္ဍဖွံ့ဖြိုးတိုးတက်ရေးကဏ္ဍအသီးသီးကိုလည်းကူညီပေးမှုတွေလည်းဖြစ်ပါတယ်ခင်ဗျာ
ကိုကောင်စာဟင်တင်ပြတော့တာပါအခုထုတ်လင်းပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်ပါပဲ VOA ညမြင်သားကြအစီအစဉ်ကိုညနေ9:00နာရီနဲ့9:00နာရီခွဲတိတည်းရဲ့ထုတ်လင်းပေးသွားအောင်ပါပါ Asia Set 7 Juro ကနေဖန်ယူကြည့်ရှုနိုင်ကြပါရဲ့ရှင်ခုတော့ကြာရှိနေတဲ့အချိန်အတွင်းနောက်ဆုံးသတင်းအကျဉ်းချုပ်ကိုကောင်လင်းကပြောပြပေးပါအောင
်မြောက်လန်ဒေးစာချုပ်ဖွဲ့နေတိုးရဲ့ဘယ်ဂျီယံနိုင်ငံဘရက်ဆယ်မြို့ကနှစ်ပတ်လည်ထိပ်တီးဆွေးနွေးပွဲအစမှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကမဟာမိတ်ဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ဂျာမနီပေါ်လူသိရှင်ကြားအပြင်းထန်ဝေဖန်လိုက်ပါတယ်ရုရှားဆိုင်းကုမ္ပဏီ Gazprom ကဂျာမနီဂျီပိုင်နက်ကိုဖျက်ပြီးတန်ငွေပိုင်လိုင်းဖောက်လုပ်မဲ့အစီအစဉ်ကိုလက်ခံခဲ့တဲ့ပေါ်သမ္မတထရန့်ကဝေဖန်လိုက်တာလည်းဖြစ်ပါတယ်ဒေါ်လာဘီလီယံ200တန်ဖိုးရှိတဲ့တရုတ်သွင်းကုန်တွေပေါ်အခွန်တိုးမြင့်ကောက်ကံမှုအမေရိကန်သမ္မတဒေါ်နယ်ထရန့်ဆွေးရကဆွေးပြလိုက်တဲ့အတွက်ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံကြားကုန်သွယ်ရေးစစ်ပွဲပုံမပြင်းထန်လာမဲ့အလားအလာတွေလည်းကြီးထွားလာနေပါတယ်လက်ကန်ရေးလက်ဆွဲကားတိုင်ရနဲ့ငါအစုံအခွန်စစ်ချက်မဲ့တရုတ်သွင်းကုန်မျိုးစုံစင်းကိုတော့တရုတ်အမေရိကန်ကုန်သွယ်ရေးဆိုင်ရာကိုယ်စားရောဘတ်လက်ဇင်စာကမနေ့နောက်ပိုင်းမှာပဲထုတ်ပြန်လိုက်တာပါအာဖဂန်နိုင်ငံရှိပိုင်းကပညာရေးဌာနရုံးခန်းတစ်ခုကိုလက်နက်အပြည့်စုံခေဆောင်လာတဲ့အသေးခံဘုံကွက်သမားနှူးဝင်ရောက်စီးနှင်းတက်ခတ်ရာကလူ12ဦးထက်မနည်းသေဆုံးသွားပါတယ်။နိုင်ငံရှိပိုင်းနန်ဂါပြည်နယ်မြို့တော်ဂျလန်လာဘတ်ကရုံးခန်းထဲမှာရှိနေတဲ့ဝန်ထမ်းတွေကိုဗလက်ဆက်တက်ခတ်ခံရတာဖြစ်တဲ့အကြောင်းလဲကိုယ်တိုင်တွေ့မြင်ခဲ့သူတွေကပြောဆိုခဲ့ကြပါတယ်။ရခိုင်ပြည်နယ်ကပြည်ကတ်တွေနဲ့ပတ်သက်လို့သတင်းယူရင်ဖတ်စီခံခဲ့ကြရတဲ့ရိုက်တာသတင်းဌာနကမြန်မာသတင်းသမားနှူးဖြစ်တဲ့ကိုဝါလုံးနဲ့ကိုချော်ဆိုးတို့ကိုတရားစွဲဖို့တရားရုံးကဆုံးဖြတ်လိုက်တဲ့အပေါ်အလွန်မင်းစိုးရိမ်တဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးထုခုစရီကပြောဆိုလိုက်ကြပါတယ်။ဆွဆွဲချက်တွေအားလုံးရုပ်သိမ်းပြီးအမြန်ဆုံးပြန်လွတ်ပေးဖို့လဲမြန်မာနိုင်ငံဆရာကုလသမဂ္ဂလူ့ခွင့်ရေးထုခုစရီရန်ရင်းလီနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အကာအကွယ်ပေးရင်းနဲ့မြင့်တင်ရေးဆရာကုလသမဂ္ဂထုခုစရီဒေးဗစ်ကီတို့ကဒီနေ့ပဲကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ကြတာပါ။ဝေဒရင်တော့နှူးကတော့အမြင့်ဆုံး1024နှစ်ထိကြာခံရနိုင်တဲ့1923ခုနှစ်မြန်မာနိုင်ငံလျှို့ဝှက်ချက်အုပ်တွေနဲ့အရေးယူဖို့တင်းလာနေမှာဆုံးဖြတ်ချက်ချခဲ့တာပါ
တတင်းချင်းချက်ကိုကောင်းလင်းကျင်းညာပေးခဲ့တာပါဒီညနေစီစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးဆက်ဖန်အင်ဂျင်နီယာကတော့ skip six ဖြစ်ပါတယ် view american တန်ရညဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:30နာရီလိုင်းဒိုမီတာ25 kHz 15.53ညလိုင်းဒိုမီတာ32 kHz 17.83ညလိုင်းဒိုမီတာ58 kHz 9.35နဲ့လိုင်းလမီတာ190 kHz 5905တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ
This program has come to you from the Voice of America, Washington. From Washington, this is VOA.